ဘင်္ဂလားဒေ့ရှ်နိုင်ငံဆင်းရဲနွမ်းပါးမှုကနေထွက်ပြေးသွားကြတဲ့ရှေ့ပြောင်းနေထိုင်သူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုအမြင်မအောင်လုပ်နေသူတွေစိတ်ပိုင်းဆိုင်ရာချုပ်ယွင်းနေကြသူတွေဖြစ်တယ်လို့ဝန်ကြီးချုပ်ရှိတ်ခါစီနာကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။လူမောင်ခိုကူးသူတွေကိုပတ်စံပေးပြီးအနေအများလာတဲ့ပင်လယ်ပြင်မှာပြည့်ကျက်နေတဲ့ဆက်လီတွေစီးပြီးအရှေ့တောင်အာရှနိုင်ငံတွင်းကတခြားနိုင်ငံတွေမှာရှေ့ပြောင်းနေထိုင်ဖို့ကြိုးစားကြတဲ့အဲ့ဒီလူတွေအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအဲ့ဒီထက်ကောင်းမွန်တဲ့ဘဝနဲ့နေထိုင်လို့ရနိုင်ပါတယ်လို့လည်းဝန်ကြီးချုပ်ရှိတ်ခါစီနာကပြောပါတယ်။တိုင်းပြည်တွင်းမှာသူတို့အတွက်လုံလောက်တဲ့အလုပ်ကိုင်တွေရှိနေပါရဲ့နဲ့အဲ့ဒီလူတွေဟာတိုင်းပြည်ကိုပြစ်ပြီးအနေအများလာတဲ့ဒီခရီးကိုထွက်သွားကြကြောင်းသူတို့တွေဟာနိုင်ငံတကာအဝန်အဝိုင်းကြားမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုအမြင်မှားမှုဖြစ်ပေါ်စေအောင်လုပ်နေကြခြင်းဖြစ်ကြောင်းရှိတ်ခါစီနာကပြောပါတယ်။လူမောင်ခိုကူးတဲ့သူတွေရောတိုင်းပြည်ကထွက်ပြေးသွားကြသူတွေကိုပါပြစ်ဒဏ်ပေးတဲ့ကြောင်းဝန်ကြီးချုပ်ရှိတ်ခါစီနာကပြောတယ်လို့အစိုးရဘိုင်ဆန်ဘတ်စင်တာသတင်းအေဂျင်စီမှကိုးကားဖော်ပြထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေပြောင်းဝင်ရောက်သူတွေလို့ယုံကြည်ရတဲ့သူတွေရဲ့ရုပ်အလောင်းတွေမြုပ်နှံထားတဲ့30ကိုအစိုးလိုက်ပြုံလိုက်တွေ့ရှိခဲ့ကြောင်းမလေးရှားအာဏာပိုင်တွေပြောဆိုတဲ့အချိန်မှာပဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်ဘင်္ဂလားဒေ့ရှ်နယ်စပ်မှာမြန်မာရေတပ်ကကယ်ဆယ်လိုက်တဲ့လေဆိပ်ဒုက္ခသည်တွေကိုအခုခါမှာမောင်းတော်မြို့အတွင်းကယာယီစခန်းမှာထိန်းသိမ်းဆောင်ရောက်ထားပါတယ်။အဲဒီလေပေါ်ပါလာသူ119ယောက်ထဲက200ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ပြီးမြန်မာအစိုးရကဘင်္ဂါလီလို့ဆိုတဲ့ရိုဟင်ဂျာ10ဦးတော့ပါပါပါတယ်နော်။